မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်တဦးဒီကနေ့အသစ်ထွက်လာပြီးတော့အခုအချိန်ထိယောဂါကူးစက်သူစုစုပေါင်း22ဦးရှိသွားပါပြီ။ဒီကနေ့ယောဂါဖြစ်ကြောင်းအတည်ပြုတဲ့လူနာဟာအသက်24နှစ်အရွယ်အမျိုးသမီးဖြစ်ပြီးတော့သူကအမေရိကန်ပြည်အောင်စုကနေကိုရီးယားထိုင်းနိုင်ငံတို့ကတဆင့်လေချောင်းရှိနဲ့မလ26ရက်နေ့မှာမြန်မာနိုင်ငံကိုပြန်ရောက်ရှိလာခဲ့တာဖြစ်ပါတယ်။မိအနေမောင်ဖြစ်သူတို့နဲ့အတူရောက်ကလေးကတိကျန်ခွဲထားခံခဲ့ရတာဖြစ်ပြီးတော့အေပြီလ2ရက်နေ့မှာတော့ယောဂါလက္ခဏာတွေပြလာလို့ဓာတ်ခွဲစစ်ဆေးတာကိုရိုနာဗိုင်းရပ်စ်ပိုကူးခံနေရကြောင်းဒီကနေ့ပဲကျန်းမာရေးဓာတ်ခွဲဌာနကအတည်ပြုပါတယ်။လူနာမျိုးသမီးကိုဝေဘာကြီးအထူးကူဆေးရုံကိုပြောင်းရွှေ့ထားပြီးတော့လောလောဆယ်မှာသူကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တန်တရားနဲ့စောင့်ကြည့်နေသူမနေ့က58ဦးအသစ်တိုးတယ်လို့ပြည်သူ့ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ပြည်ရဲ့ရပိုင်းအတွင်းမှာပဲထိုင်းနိုင်ငံကနေမြန်မာနိုင်ငံနဲ့နယ်စပ်ကပြန်ရောက်လာသူတွေကိုရက်ရွာဒေသအလိုက်စုပြီးတော့တိကျခွဲစောင့်ကြည့်ရတယ်လဲလုပ်နေပါတယ်။အစိုးရရဲ့ထုတ်ပြန်ချက်အရဆိုရင်နယ်စပ်ကနေပြန်ပြော့ဝင်ရောက်လာသူ2000ကျော်လို့ဆိုပေမဲ့လည်းဒီရေအတွက်ထက်အများကြီးပိုတယ်လို့နှီးစက်တဲ့လေးလာစောင့်ကြည့်သူတွေကပြောကြပါတယ်ရှင်။